မမစီအစိုးရကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂမှာအခက်အခဲဖြစ်နေခြင်းပါအစိုးရတပ်ရဲ့စစ်ဆင်မှုကြောင့်မြန်မာပြည်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်ဒေသမှာကျန်းမာရေးနဲ့လူအခွင့်အရေးအခြေအနေဆိုးဝါးနေပါတယ်ဒီဒေသအခြေအနေဟာမြန်မာပြည်မှာအဆိုးဆုံးဖြစ်ကြောင်းမြန်မာနိုင်ငံဆရာဝန်အသင်းအမျိုးသားကျန်းမာရေးနဲ့ပညာရေးကော်မတီကျော်ဘုတ်အိတ်ကျန်းမာရေးလှုပ်သားအဖွဲ့တွေကစုပေါင်းပြီးပြုစုထားတဲ့စာမျက်နှာ50အစီရင်ခံစာမှာဖော်ပြပါတယ်ကရင်ကရင်နီမွန်ရှမ်းနဲ့ပလောင်ကျမ်းမာရေးအဖွဲ့တွေကလည်းအခုအညီပေးကြပါတယ်မြန်မာအရှေ့ပိုင်းကမြို့နယ်20ခုကကျမ်းမာရေးနဲ့လူဘဝအခြေအနေတွေကိုစစ်တမ်းကောက်ယူထားတာပါပဲအိမ်တော်စု5000လူဦးရေ3000ကိုစစ်တမ်းကောက်ယူတဲ့အချက်အလက်တွေကိုအခြေခံပြီးရေးထားတဲ့စာရန်ဖြစ်ပါတယ်2008အောက်တိုဘာလက2009ဇန်နဝါရီလကုန်အထိကုလသမဂ္ဂစံစမ်းမှတ်ချက်နဲ့အညီအချက်အလက်တွေကို4လတိုင်စုဆောင်းပြီးမှအော်တိုဘာလနှောင်းပိုင်းမှာအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်
။တိုင်းသားလက်နက်ကင်ဖွဲ့ရီနဲ့တိုင်းရင်းသားအရက်သားတွေအဆက်အသွယ်ပြတ်စီဖို့အတွက်မြမစစ်အစိုးရဟာ1990ကစပြီးဖြတ်လေးပြတ်စစ်စင်ရေးလုပ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေကိုရိတ်ခါရမုံငွေသတင်းနဲ့လူအင်အားဖြတ်တောက်ဖို့ရည်ရွယ်ပြီးတိုင်းရင်းသားကျေးရွာတွေကိုအတင်းအဓမ္မနေရာရွှေ့ပြောင်းမှုဖျက်ဆီးမှုတွေလုပ်တဲ့အတွက်မြမပြည်အရှေ့ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားရသူ9သိန်းလောက်ရှိတယ်လို့ဆိုပါတယ်။ဒီဒေသမှာအသက်ရှင်တမ်းမှုခက်ခဲတာမို့ကလေးအသေးအပြောင်နှုံအများဆုံးဖြစ်ပါတယ်။သားဖွားစဉ်တည်ဆုံတဲ့ကလေးဥယေဟာပြိမာမာထဲ3ဆလောက်ပုံများပါတယ်။9နှစ်အောင်အရွယ်တည်ဆုံတဲ့နှုံဟာပြိမာမာထဲ2ဆပုံများတာတွေ့ရပါတယ်။ကာကွယ်လို့ရတဲ့ယောဂါတွေကြောင့်တည်ဆုံကြတာတွေလည်းများပါတယ်
။ကလေးလူကြီးတည်ဆုံသူဥယေ25ရာခိုင်နှုန်းကငင်ပြားယောဂါကြောင့်ကိုယ်လွန်ကြရတာဖြစ်ပြီး25ရာခိုင်နှုန်းကဝင်းပြက်ပြီးတည်ဆုံရတာလို့ဆိုပါတယ်။အနတ်ဒဏ်ရာမြေမုံမိုင်းဒဏ်ရာကြောင့်တည်ဆုံရသူကတော့200ခန့်နှုန်းလောက်ပဲရှိပါတယ်။9နှစ်အောက်အရွယ်ကလေးတွေဟာငှက်ဖျားဒဏ်ကိုအခါရဆုံးဖြစ်ပါတယ်။ရှမ်းပြည်နယ်မှာငှက်ဖျားယောဂါအများဆုံးဖြစ်ပွားပြီးမွန်ပြည်နယ်မှာအနည်းဆုံးဖြစ်ပါတယ်။ဗမာအစိုးရစည်းရင်းမှာတော့ငှက်ဖျားယောဂါခံစားရသူဥယေဟာအများအားနည်းနေပါတယ်။ဥပမာ2003ခုနှစ်ကကရင်ပြည်နယ်မှာငှက်ဖျားယောဂါခံစားရသူ1000ကျော်သာရှိတယ်လို့ဗမာအစိုးရကမှတ်တမ်းတင်ထားပြီးမြဲတနည်းထဲမှာပဲငှက်ဖျားယောဂါခံစားရသူ3000ကိုဒေသခံကျန်းမာရေးလုပ်သားတွေကကုသပေးရပါတယ်။ငှက်ဖျားယောဂါခံစားရသူဥယေဟာဗမာအစိုးရရဲ့စည်ရင်းနဲ့15ဆလောက်ပူများနေပါတယ်။
တေဆုံးသူကလေးလူကြီး20ရာခိုင်နှုန်းဟာဝမ်းပြက်ယောဂါခံစားရသူတွေဖြစ်ပါတယ်။စားနဲ့တကြားရောဆက်ထားတဲ့ရေကိုတောက်သုံးပြီးကာကွယ်နိုင်တဲ့ဝမ်းပြက်ယောဂါကြောင့်အာဟာရဓာတ်ချို့တဲ့ပြီးနောက်ဆုံးသေချာရတာပါပဲ။ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာအခြေခံလူမှုကျန်းမာရေးဗဟုသုတခေါင်းမာတာလည်းပါဝင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာပြည်အရှေ့ပိုင်းဒေသဟာအာဟာရချို့တဲ့သူအများဆုံးအရက်ဖြစ်တယ်လို့ဆိုပါတယ်။အိမ်တော်တွေထဲမှာ80ရာခိုင်နှုန်းဟာခစ်ပေါ်ပရိသေတားဆေးကိုမသုံးဆွဲကြပါဘူး။ဒီကြားထဲကိုဝင်ဆောင်နိုင်တဲ့အရွယ်တွေထဲမှာ20ရာခိုင်နှုန်းဟာအာဟာရဓာတ်ချို့တဲ့နေပါတယ်။ဒီလိုအခြေအနေမှာတောထဲမှာသားဖွားရတာကြောင့်အသေးအပြောက်များရတာဖြစ်ပါတယ်။အတင်းအဓမ္မရွှေ့ပြောင်းခံရသူတွေထဲမှာအာဟာရဓာတ်ချို့တဲ့သူဥယေအများဆုံးရှိနေတာတွေ့ရပါတယ်
။စစ်တမ်းကောက်ယူတဲ့မိသားစုတွေထဲမှာ10ရာခိုင်နှုန်းလောက်ဟာအဓမ္မခိုင်းစေတာကိုခံခဲ့ရကြောင်းသိရပါတယ်။ဖြန်းဖြန်းနှုန်းနဲ့ဆိုရင်တစ်နှစ်မှာရက်30လောက်အဓမ္မခိုင်းစေတာကိုခံခဲ့ရတယ်လို့ဆိုပါတယ်။ပေါ်တာလိုက်သူတွေဟာအဆက်အန္တရာယ်ဆိုရင်ရပါတယ်။အစိုးရတပ်ကခိုင်းလို့တဲ့အတွက်ဝန်စာရှာဖို့တောင်အချိန်မရတော့လို့ထွက်ပြေးကြတဲ့မိသားစုတွေလည်းအများကြီးရှိပါတယ်။အစိုးရရဲ့စိတ်ကူးယဉ်ကျေးစုပင်ကိုစိုက်ပျိုးခဲ့ရတဲ့အိမ်တော်စုပေါင်း9000ကျော်ကိုလည်းမှတ်တမ်းတင်ထားပါတယ်။အတင်းအဓမ္မစီခိုင်းခံရသူတွေထဲမှာပေါ်တာလိုက်ရတာဟာအဆိုးဆုံးပါပဲ။တချို့ဆိုရင်အစိုးရတက်ခိုင်းတာတွေကိုကြီးလှုပ်ပေးနေရလို့မိသားစုအတွက်ဝန်စာဖူလို့အောင်မရှာနိုင်တော့တဲ့အတွက်ထွက်ပြေးကြရပါတယ်။အစိုးရတက်ရဲ့နှိပ်စက်ညှဉ်းပန်းမှုရက်စက်မှုကြောင့်ဒေသခံတိုင်းရင်းသားတွေကျန်းမာရေးချို့တဲ့လာရတာဖြစ်ပါတယ်မြန်မာပြည်အရှေ့ပိုင်းဒေသမှာဒုက္ခမျိုးစုံကြုံတွေ့နေရသူတွေကိုအပြည့်အစုံဆိုင်ရာကုသိုလ်ပြည့်အဖွဲ့တွေကကူညီစောင့်ရှောက်လိုပေမဲ့ဗမာအစိုးရကပြည်ဝင်ခွင့်မပေးပါဘူးဒေသခံတွေကကိုတူကိုထနီးနဲ့ကျန်းမာရေးအခြေအနေကောင်းမွန်လာအောင်ကြိုးစားနိုင်ပေမဲ့အစိုးရတပ်ရဲ့နှောက်ယှက်မှုကြောင့်အခက်အခဲတွေ့နေရပါတယ်ခင်ဗျာ